ဟုတ်ကဲ့မင်္ဂလာပါဦးအောင်ကျော်မို့ရှင့်အခုလိုမျိုး VOA ကိုအချိန်ပေးပြီးတော့လာရောက်ပြီးတော့တွေ့ဆုံမေးမြန်းဝင်ပေးရတဲ့ကျေးဇူးတင်ပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့အဲ့တော့ပထမဆုံးမေးချင်တာကဒီစစ်ကောင်စီရဲ့တက်မတော်နေပေါ့နော်သူတို့ကျင်းပတဲ့အခမ်းအနားမှာဗိုလ်ချုပ်မှုကြီးမေအောင်လှိုင်ပြောသွားတဲ့မိန့်ခွန်းနဲ့မှအဓိကကဒီသူကအခုလက်ရှိအာဏာကိုယာယီထိမ့်သိမ်းထားတာဖြစ်တယ်ဆိုတာမျိုးသူညှို့မိပြောဆိုသွားတယ်ပေါ့နော်ဆိုတော့အဲ့ဒီပုံမှာဥအောင်ကျော်မိုးရဲ့အမြင်ဘယ်လိုရှိလဲရှင်ဒီသူတို့ကဆိုလိုတာကတော့ဒီအာဏာကိုသူတို့စုပ်ကင်ထားတာမဟုတ်ဘူးယာယီခိတထိမ့်သိမ်းထားတာဖြစ်တယ်ဆိုတော့ဗိုလ်ချုပ်မှုကြီးမေအောင်လှိုင်ပြောဆိုသွားတဲ့ပုံမှာဘယ်လိုအမြင်ရှိလဲရှင
်စစ်ကောင်စီကတော့အဓိကသူတို့ရဲ့ခေါင်းဆောင်ပေါ့လေမေအောင်လှိုင်ကသူ့ဇက်ကထွက်တဲ့ဇကားတိုင်းလူလူကသူပြောချင်းတယ်လို့ပြောနေတာ day 1ကတည်းကပထမဆုံးအာဏာသိမ်းဖို့ကြိုးစားတဲ့အဲရက်ကနေစပြီးတော့သူပြောတဲ့ဇကားတွေအပေါ်မှာတာဝန်ခံမှုတာဝန်ယူမှုသူကိုယ်တိုင်လည်းမရှိသလိုသူစီမံခန့်ခွဲနေတဲ့ဖွဲ့စည်းမှလည်းအဲ့ဒီတာဝန်ခံမှုတာဝန်ယူမှုကမရှိဘူးအဲ့တော့သူ့ဇကားကိုကျွန်တော်တို့ကအရေးပါနားထဲမှာထည့်ပြီးဒါကိုကြည့်မယ်ဆိုလို့ရှိရင်ကျွန်တော်တို့ပဲချင်းကုန်လူပင်ပဲမဟုတ်ပဲရှိတယ်အဲ့တော့သူအဓိကနိုင်ငံရေးထွက်ပေါက်ချတာပေါ့လေနိုင်ငံရေးထွက်ပေါက်ကတော့ပထမသူအဲတွက်ချက်ထားခဲ့တဲ့နိုင်ငံရေးခင်းကျင်းတယ်ရက်သူကြုံတွေ့နေရတဲ့နိုင်ငံရေးခင်းကျင်းကအဲတခြားစီဖြစ်နေသူအာနာတင်ဖို့ကြိုးစားခဲ့တဲ့ချိန်တုန်းကနိုင်ငံရေးအတွက်ချက်မှုကအခုလိုခင်းချင်းကိုသူကပြည်သူလူထုရဲ့စုပေါင်းတန်ပြန်တွန်းလှန်မှုအမြင့်တက်ချေမှုမျိုးကိုသူအဲပေါ်လာမယ်လို့သူမမျှော်လင့်ခဲ့ဘူးအဲ့တော့သူ့ရဲ့လက်ရှိအခြေအနေကအဲတွက်ချေနဲ့နန်းတွက်နဲ့မကိုက်တာပေါ့အဲ့လိုအခြေအနေမျိုးမှာသူ့အနေနဲ့အဲဒီဇက်ကြောင်းတွေဖန်တီးရတဲ့ဟာတွေရှိတယ်အဲ့တော့နိုင်ငံတကာကိုဒီ narrative တွေပြောရင်လက်ခံကောင်းလက်ခံလိမ့်မယ်သူတို့နဲ့အဆင်ပြေတဲ့နိုင်ငံတွေအဲ့တော့ဒီမိုကရေစီအတွင်ကူပြောင်းရေးကိုဦးဆောင်ပြီးလုပ်နေတဲ့အစိုးရကိုမြန်မာပြည်သူနိုင်ငံရေးရေးချင်းမြင့်နေတဲ့လူတွေကိုဒီလိုလိန်ညာတဲ့ဇကားတွေမာယွန်းတဲ့သတင်းဇကားတွေမဟုတ်မမှန်တဲ့သတင်းဇကားတွေကိုစစ်ကောင်စီကလုံနေကြဆိုတာသိတဲ့အတွက်ကြောင့်မို့လို့ဒါတွေကဟိုလူတွေကယုံကြည်မဲ့ဟိုလည်းမဟုတ်ဘူးမှန်လည်းမမှန်ကန်နေဘူးပေါ့နော
်ဟုတ်ကဲ့အဲ့တော့ဒီစစ်ကောင်စီရဲ့ထွက်ပေါက်လမ်းကြောင်းတစ်ခုအနေနဲ့ပေါ့နော်စစ်ကောင်စီကဒါအများကတုံ့တက်ပြောဆိုနေကြတာကအခုဒီဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်မင်းကုန်းနဲ့မှလည်းပြောသွားပါတယ်သူတို့ရွေးကောက်ပွဲကျင်းပမယ်ပေါ့ရွေးကောက်ပွဲကျင်းပမယ်ဒါဒီနှစ်အတွင်းဒီမဲဆင်းကောက်တာတွေကိုသူတို့မှန်မှန်ကန်ကန်အပြီးဆောင်ရွက်မယ်အဲဒါမဲ့ရွေးကောက်ပွဲတော့ဘယ်ချိန်ကျင်းပမလဲတော့မသိသေးဘူးပေါ့လေဒါမဲ့ဒီရွေးကောက်ပွဲကျင်းပတဲ့ဖို့အတွက်ကိုအာဒီပြည်သူတွေနဲ့ဒီစစ်တပ်ကြားစီးလုံးညီညွတ်ဖို့ဆိုတဲ့ကိစ္စလည်းသူပြောသွားပါတယ်အဲ့တော့အဲ့ဒါတကယ်ဖြစ်နိုင်မဖြစ်နိုင်ဘယ်လိုတုံ့တက်လဲရှင
်အဲ့ဒီရွေးကောက်ပွဲဆိုတာလေဒါလုတ်ကြံရွေးကောက်ပွဲပေါ့ရွေးကောက်ပွဲအတူရောင်ပေါ့နော်သူတို့ကြိုးစားခဲ့တာအနာသိမ့်ဖို့ကြိုးစားခဲ့တဲ့ကဟိုလူတို့ကိုဒီဇိုင်းမက်မက်ပြောလာတဲ့ဟာမှာလေရွေးကောက်ပွဲကိုနိုင်ငံရေးထွက်ပေါက်တင်တဲ့သူတို့တွက်ချက်ထားခဲ့တာရှိတယ်ဒါပေမဲ့ဒီနေ့ဒီချိန်ထိအဲဟိုသူတို့ပြင်ဆင်ဖို့မပြောနဲ့ဘာမှတော့မလုပ်နိုင်သေးဘူးဆိုတဲ့ဟာကနံပါတ်1နံပါတ်2ကတော့ကျွန်တော်တို့စီမံ2020တုန်းကထင်သာမြင်သာရှိပြီးတော့ဒီအပြည့်အသက်အနိုင်ရထားတဲ့လွတ်တော်မက်တွေပြည်သူလူထုကမန်ဒေးပေးထားတဲ့လွတ်တော်မဲ့တွေနဲ့စူးစီးဖွေးစည်းထားတဲ့လွတ်တော်ရှိတယ်။ဒါကဒါကိုလက်နဲ့အားကိုနဲ့သူတို့ကပြည်သူလူထုရဲ့ဒီထောက်ခံမှုနဲ့မန်ဒေးထရတာတဲ့စူးဖွေးကိုရထားပြီးတဲ့ legality နဲ့ legitimacy နဲ့ခုလိုရှိထားပြီးတာအရထားတဲ့ဒီလွတ်တော်ရှိနေတဲ့အတွက်ကြောင့်မလို့ကျွန်တော်တို့ကနောက်ထပ်အဲ့ဒီတက်တန်းတော်တွေမှာကျွန်တော်တို့ကနောက်ထပ်ရွေးကောက်ပွဲကျင်းပစရာအကြောင်းလည်းမရှိဘူး။ပြည်သူလူထုကလည်းလက်မခံဘူး။ဒါရင်သားအဒီတော်လင်ရဲ့ဖွဲ့စည်းတွေကလည်းဒါကိုလက်မခံဘူး။ဒီမိုကရေစီရေးလှုပ်ရှားလူတွေကသူကလည်းဒါကိုလက်မခံတဲ့အတွက်ကြောင့်မလို့စစ်ကောင်စီရဲ့အခုလိုပြောစကားတွေကလက်ရှိရေးကြီးမြင့်နေတဲ့မြန်မာနိုင်ငံရဲ့ခင်ကြီးမှာဝင်ဆန်းဖို့မရှိဘူ
း။ဒီအမေရိကန်အစိုးရအတွက်ဒီလွှတ်တော်ကချမှတ်လိုက်တဲ့ဒီဘတ်ဂျက်ထဲမှာမြန်မာအတွက်ဒီဘတ်ဂျက်ငွေ120တန်းထဲမနည်းစရာဆိုတာလည်းပါဝင်နေတယ်။အဲ့တော့ဒီရိုဟင်ဂျာအချက်အတွက်အမေရိကန်ဘက်ကဟိုကူညီဆောင်ရွက်နေတဲ့အနေအထားတွေရောဘယ်လိုမြင်လဲရှင်
။ဟိုရိုဟင်ဂျာတွေပေါ်မှာဖြစ်သွားတဲ့လုတ်ခဲ့တဲ့ကိစ္စကိုလူမျိုးလုံးတက်ဖြတ်မှုတည်တတ်မှတ်တဲ့အမေရိကန်သမိုင်းမှာရှစ်ကျင်မြောက်ပေါ့လေတတ်မှတ်တဲ့ဟာမှာဒီလူဝင်ကြကိစ္စလည်းပါတယ်လူမျိုးလုံးတက်ဖြတ်မှုအဲ့တော့လူမျိုးစုတစုအပေါ်မှာကျူးလွန်ခဲ့တဲ့ပြစ်မှုတွေကိုလူမျိုးစုဒီလူတို့မျိုးလုံးတက်ဖြတ်မှုလို့တတ်မှတ်ပြီးနောက်ပိုင်းမှာအစိုးရတရက်မှာဟိုခံယူရမဲ့တာဝန်တွေရှိလာတယ်တိတ်ခါသီလပိုင်းဆိုင်ရာတာဝန်ရဲ့ဥပဒေပိုင်းဆိုင်ရာရဲ့ဟိုတတ်မှတ်ပေးယူနိုင်မပြီးဘူးအဲ့ဒီအတွက်ဒီအမေရိကန်ကလည်းတခြားနိုင်ငံဒေသတွေမှာအဲ့လိုလူမျိုးလုံးတက်ဖြတ်မှုမြောက်တယ်ဆိုရဟာကိုတတ်မှတ်ပြီးတော့သူကိုယ်တိုင်လှုပ်ခဲတဲ့ဟာတွေရှိတယ်တစ်ဖက်မှာလည်းပဲအဲကျွန်တော်တို့ဟိုဒေလူတတ်မှတ်ခဲ့တာကနနစ်ကြော်ပြီပေါ့နနစ်ကြော်ကာလာတော့တွင်မှာသူ double light double လို့အဖွဲ့စည်းတွေကိုလည်းပံပိုးကူညီမှုတွေအများကြီးလှုပ်ခဲတာရှိတယ်အဲဒါကြည့်အခုဒီဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းမှာလည်းပဲဒီလူသားချင်းစာနာထောက်ထားမှုကူညီနဲ့ပတ်သက်ပြီးတော့ US ကဒီနေ့တချင်ထိအကြီးဆုံးဒေါ်လာဖြစ်တယ်ပေါ့နော်ဒေါက်ရှော့ဆိုတဲ့ဟာဒါပေမဲ့မလွန်လောက်သေးဘူးသူတို့ပေးတဲ့ပမာဏက ဒီနေရာမှာကျွန်တော်ပြောချင်တာကပါလဲဆိုတဲ့အခါကျတော့ဒီလူမျိုးလုံးတက်ဖြတ်မှုရဲ့နောက်မှာလောက်ရမယ့်လုပ်ငန်းစဉ်တွေအများကြီးရှိတဲ့အခါကျတော့ကျွန်တော်ချက်ချင်းရေတွင်တူပြီးတော့ရည်ကြည့်တော့တောက်လို့မရဘူးအဲ့ဒီအတွက်အမေရိကန်ကလည်းနိုင်ငံတနိုင်ငံဖြစ်တဲ့ကမ္ဘာတစ်လောမှာသူဦးစားပေးကြိုင်တွေ့နေရတဲ့သူရဲ့ competing priorities လေးတွေလည်းရှိတဲ့အခါကျတော့ဒီရိုဂျာရေးကိုအခုလိုလုပ်ပြီးတယ်ဆိုတာကလည်းအရင်မြစ်တွေမြမရေးမှာရေးမြစ်တွေချပြီးတယ်ဆိုတာကလည်းသူတို့ရဲ့ဦးစားပေးအဆင့်အနေထားမှာရှိနေတယ်ဆိုတဲ့အားကိုကျွန်တော်တို့ဒီနေ့တပုံပြသရရောက်တာရောက်တာလည်းပါတာဒါကိုကျွန်တော်တို့ကတွန်းနေဖို့လူတွေပေါ့ဒီတက်ဖို့မူထိထိရောက်လူရက်တက်ဒီနေရာတွေစီလူရက်တက်လူတွေစီဒီကွန်ကြီးတွေအပြည့်အဝရောက်ဖို့အတွက်လူသားချင်းစာနာထောက်ထားမှုကွန်ကြီးဖြစ်ပြီးလူသားချင်းစာနာထောက်ထားမှုကွန်ကြီးမဟုတ်ဘဲနဲ့တခြားသောဥပဒေပိုင်းဆိုင်ရာထောက်ကူပြုတဲ့ကွန်ကြီးတွေနောက်ပြီးနှီးပညာပိုင်းဆိုင်ရာကွန်ကြီးတွေဆိုလို့ရှိရင်လည်းကျွန်တော်တို့တကယ်လူရက်တက်တိုင်းသားဖွဲ့စည်းတွေ PDF တွေအမြင်သားရင်ရေးဆိုရရဲ့ဒီစုမှုနေမြေတွေအဖွဲ့စည်းတွေကိုဒီကောင်းမွန်တဲ့စီမံအုပ်ချုပ်မှုဒီဟာတွေမြင့်တင်ဖို့အတွက်လည်းကျွန်တော်တို့ဇင်တမပြတ်သူတို့ကိုတောင်းဆိုလာခဲ့တာရှိတယ်ကျွန်တော်တို့ကိုအဲ့တော့ဒီအခုလို့ဟိုသူတို့ဟိုဟာလှုပ်လိုက်တဲ့ပြန်ချပြလိုက်တဲ့ဟာကကြတော့အဓိကကတော့ရက်ဖက်အဖွဲ့စည်းတွေကနေတဆင့်အဲသွားလာရဲ့ NUG ကိုဒါရိုက်သွားနိုင်တော့ပို့ပြီးထိရောက်မှုပို့ရှိတယ်ပေါ့နော်ရက်ဖက်အဖွဲ့စည်းဆိုတာကငွေတော့ကသူတို့အကူအညီပေးတဲ့ကွန်ရီတွေကကုလသမဂ္ဂအဖွဲ့စည်းတွေကနေတဆင့်သွားလာများတယ်အဲဒါမှမဟုတ်ရှိနိုင်ငံတကာဖွဲ့စည်းတွေကနေသွားလာများတယ်ကျွန်တော်တို့အမြဲတမ်းလူလူသူတို့နဲ့ထိတွေ့ဆက်ဆံမှုလုပ်တိုင်းဒီတခြားနေရာတွေမှာသူတို့အရင်မြစ်တွေချပေးတဲ့ပုံစံနဲ့မြန်မာနိုင်ငံမှာချပေးတဲ့ပုံစံကခြားနားဖို့လိုတယ်ဘာလို့လဲဆိုတော့မြန်မာနိုင်ငံရဲ့ဒီပဋိပက္ခအခြေအနေအတိမ်နဲ့ကရှုပ်ထွေးလုံအောင်ကြီးတဲ့အတွက်ကြောင့်မလို့စစ်ကောင်စီရဲ့တစ်ဖက်ကလက်လက်မြအောင်လှုပ်ထားရတဲ့ဟာလက်လက်မမြအောင်လှုပ်ထားတဲ့အခြေအနေတွေရှိတယ်ဒီအတွက်ကြည်ရွဖွဲ့စည်းတွေကိုစောင်းပေးပြီးကျွန်တော်တို့ကကူညီပေးတယ်ဆိုလို့ရှိရင်ကျွန်တော်တို့ခုရှောက်နေတဲ့တော်လင်ရေးခရီးကပိုပြီးမြန်ဆန်နိုင်တယ်ဆိုတဲ့ဟာကိုကျွန်တော်တို့စဉ်ဆက်မဲ့ပြသလို့ပြောလို့ရှိရခင်ဗျ
ဒီရိုဟင်ဂျာတွေအခုရင်ဆိုင်နေရတဲ့အခြေအနေပေါ့နော်အဲ့အနေထားမှာဆိုရင်ရခိုင်ပြည်နယ်မှာအခုဒီရခိုင်တပ်တော် AA ရဲ့ဒီထိုးစစ်ဆင်တိုက်ပွဲတွေရဲ့အချိန်ကတော်တော်လေးမြင့်မားလာပြီးနေမြေတွေကလည်းတော်တော်သိမ့်ပိုင်နိုင်တဲ့အနေထားတွေစီရေးရတကယ်နီးပြူဟာကြတဲ့ဒီဒေတာကြီးတွေဒီမျိုးကြီးတွေကိုလည်းသိမ့်လာတဲ့အနေထားမှာအခုလက်ရှိဒီအဲ့ဒီတဲမှာရခိုင်ပြည်နယ်မှာရှိနေတဲ့ရိုဟင်ဂျာတွေရဲ့အပိုင်းပေါ့နော်အဲ့ဒီမှာဒါအခုတော့ဒါစစ်ကောင်စီရဲ့ဖိအားပေးမှုစေခိုင်းတဲ့အတွက်ဒါရိုဟင်ဂျာတွေကတခါအေးအေးရခိုင်တပ်တော်ကိုဟိုဆန့်ကျင်ဆန္ဒပြဖို့ပေါ့လေဒါတွေကိုပြီးခဲ့တဲ့အပတ်တွင်းကတော့ဟိုလုတ်ကင်ခဲ့တာတွေတွေ့ရတယ်ဒီပေါ်မှာလည်းအေးအေးကထုတ်ပြန်ထားတာလည်းရှိပါတယ်ဆိုတော့ဒီနေရာမှာတခုကအဲ့ဒီဒီအတိုင်းဝိုင်းနှစ်ခုကြားမှာအတူရှင်တွဲနေထိုင်ရေးပေါ့လေအဲ့ဒီမှာအဓိကကဟိုအရေးပါတဲ့နေရာမှာဟိုအထူးသဖြင့်အခေါ်ပေါ်ကိစ္စတို့တောင်မှပေါ်မှာဘာမှသဘောထားတွေကမျိုးမျိုးကွဲနေတဲ့ဟာမျိုးပေါ့နော်ဥကောင်ကျော်မူရဲ့အမြင်ဘယ်လိုရှိလဲရှင
်အဲနှစ်ချက်ပေါ့ပထမချက်ကတော့ကျွန်တော်ဒီအစိုးရဖွဲ့ဝင်တယောက်ဖြစ်တယ်ရိုဟင်ဂျာတယောက်လည်းဖြစ်တယ်ကျွန်တော်တို့ကလက်ရှိမြန်မာနိုင်ငံရဲ့ခင်ချင်းမှာအာဒီအခွင့်အရေးတွေလူတယောက်ရဲ့အခြေခံရပိုင်ခွင့်တွေကျွန်တော်တို့ရဲ့စုပေါင်းရပိုင်ခွင့်တွေကဘာနဲ့သွားပြီးသက်ဆိုင်လဲဆိုတဲ့အခါကျတော့ဒီဝိသေသလက္ခဏာကိုအခြေနဲ့သွားပြီးသက်ဆိုင်တယ်ဆိုတော့ဝိသေသလက္ခဏာအခြေခံတဲ့နိုင်ငံရေးရဝန်နိုင်ငံရေးခင်ချင်းဖြစ်နေတာပေါ့ဒီနေရာမှာအာမင်းတို့ကတော့ငါတို့တန်းတွင်းရီတို့ခွင့်ရပေးမယ်ဒါပေမဲ့မင်းတို့ရဲ့ဝိသေသလက္ခဏာကိုမင်းတို့ခေါ်စီခြင်းတဲ့ဝိသေသလက္ခဏာကိုတော့ငါတို့မခေါ်နိုင်ဘူးလို့ပြောရင်အရှိကတန်းတွင်းရီများမှုဆက်ဆံပေးမယ်ဆိုတဲ့ဟာရဲ့တန်ဖိုးကဘာမှမရှိဘူးဘာလို့လဲဆိုတော့အရှိကပြောသွားတဲ့ဇာတ်ရဲ့ validity ကအနောက်ကပြောတဲ့ဇာတ်ကထက်ဆင့်ဟိုဟာလုတ်ပြတာကိုအဲ့ဒီအတွက်ကျွန်တော်တို့ကဒီဝိသေသလက္ခဏာမှာရိုဟင်ဂျာတွေရှိခြင်းမရှိခြင်းဆိုတဲ့ဟာကဒီသမိုင်းကိုကျွန်တော်တို့ကပြန်ကြည့်ရင်ဒီရိုဟင်ဂျာတွေရှိခဲ့တယ်ဆိုတာလည်းဘယ်သူမှငြင်းလို့မရဘူး။ဒါပေမဲ့ပေါ်လာခြင်းရဲ့ဒီဒီအချိန်ကာလအပိုင်းခြားကဘယ်သူကတော့စောပြီးပေါ်လာလဲဘယ်သူကတော့နောက်ပြီးပေါ်လာနောက်မှပေါ်လာလဲဆိုတဲ့ဟာကအာကျွန်တော်တို့ဒါငင်းခုန်နေရရင်တမိုင်းရေးခဲ့တဲ့လူတွေကလည်းဒီဓမ္မဘက်ကပဲရက်တီပြအမြဲတမ်းရေးနေကြတာမဟုတ်ဘူး။ဆိုတော့တမိုင်းကကျွန်တော်တို့ကိုပုံမှုကောင်းမွန်တဲ့အနာဂတ်ဖန်တီးနိုင်ဖို့အတွက်ထောက်ကူပြုဖို့ရှိနေတာဖြစ်တယ်အဲ့ဒီအတွက်ကျွန်တော်တို့ကဝိသေသလက္ခဏာရိုဟင်ဂျာတွေရဲ့ယဉ်ကျေးမှုအမေနဲ့ဘာသာစကားဓာတ်တွေကထင်းသိမ့်နိုင်ဖို့အတွက်ဒန်းတူညီတူခွင့်ရေးကိုအမခံပေးနိုင်တဲ့အခြေအနေဖြစ်ဖို့အတွက်ရိုဟင်ဂျာဆိုတဲ့နာမည်အခေါ်ဝေါ်တက်တာကပူကျေပြန့်တယ်ဆိုတဲ့ဟာကိုဒီနေရာမှာကျွန်တော်မိမောင်းထုတ်ပြလို့ခြင်းဖြစ်တယ်ပေါ့အဲ့တော့ရိုဟင်ဂျာလို့အဲ့ဒီအတွက်လည်းရိုဟင်ဂျာတွေကငါတို့ရိုဟင်ဂျာပါဆိုတဲ့ဟာကိုဇက်တိုက်ဆုသလိုပြောနေရတဲ့ဟာကမြန်မာနိုင်ငံရဲ့ခင်ချင်းကနိုင်ငံသားကိုအခြေခံတဲ့နိုင်ငံရဲ့ခင်ချင်းမဟုတ်ဘူးအမေရိကန်လိုအဲ့ဒီအတွက်ကျွန်တော်တို့ကနိုင်ငံရေးစိတ်ဆန္ဒဒီဟာတွေကင်တွေ့တဲ့နေရာမှာမန်ကန်ဖို့လူတွေကျွန်တော်တို့တစ်ဖက်ကလည်းဆိုတော့ကိုရီကတော့ဒီစစ်ကောင်စီကိုအမြစ်ပြချေမုံမယ်ကုရကံကြမ္မာကိုကူဖန်တီးမယ်ဒါပေမဲ့မင်းတို့ကတော့ငါတို့ကတော့ကုကံကြမ္မာကိုဖန်တီးပိုင်ခွင့်မရှိဘူးငါတို့ပြောသလိုမင်းတို့နေရမယ်ဆိုတဲ့ဟာဒီ လူမျိုးကြီးဝါဒကိုတိုက်ချဲ့ရင်းနဲ့ကိုကိုတိုင်ထက်ဆင့်လူမျိုးကြီးဝါဒကိုပြန်လဲတွန်းခါလာအောင်လုပ်တာ ਨੇ အတူတူပဲဆိုတဲ့ဟာကိုသိဖို့လိုတယ်ဗောနော်ဆိုတော့ဒါကတော့ဟုတ်တခုနောက်တခုကတော့ကျွန်တော်ငင်းချမ်းစွာသူရှင်တွေနေထိုင်ခဲ့တယ်ဒီလူစစ်ကောင်စီကအကွက်ကြက်ကြလုပ်တဲ့နေရာမှာကုလူစကားတွေပြောရခြင်းကပြန်လည်ပြောကြည့်ဆိုလို့ရှိရင်ကျွန်တော်ပုံရံသူကဘာဖြစ်သွားမလဲဆိုတဲ့အခါကျတော့သူလူကျင်တဲ့ခင်ကျင်းကိုကျွန်တော်တို့ကတော်ပြီးကိုကြီးထောက်ပံ့ပေးရအောင်တင်ပေးနေကျွန်တော်တို့ရခိုင်ပြည်နယ်မှာရှိတဲ့လူမျိုးစုတွေအားလုံးရဲ့ပုံအကျိုးစီးပွားရခိုင်ပြည်နယ်ရဲ့အကျိုးစီးပွားကိုရှေ့ရှုခြင်းအပြင်ကျွန်တော်တို့စစ်ကောင်စီတစ်ဖက်ကလည်းအမြင့်ပြည့်ချေမှုရေးမှာရခိုင်ပြည်မြေကနေမြမမြေပေါ်ကနေစစ်ကောင်စီကိုအမြင့်ပြည့်ချေမှုနိုင်ဖို့အတွက်လည်းတောက်ကိုပြုသလိုကျွန်တော်တို့ရဲ့ဒီအားလုံးကုနာကပုံအကျိုးစီးပွားကိုလည်းဟိုတက်မဲ့ပေမဲ့ရာဖြစ်တဲ့တကြောင်မလို့စိတ်ခံစားချက်ရှေ့တည်းမတင်မနဲ့ဒီအဒီကဓမ္မဘက်ကရက်တည်ပြီးတော့ဒီကီဒီကိုချင်းတီလာပိုင်းဆိုင်ရာအတာဝန်ကြီးပုံမှုပေါ့အဲ့ဒီဟာဒီပုံမှာရက်တည်ပြီးတော့ကျွန်တော်တို့ကတုံ့ပြန်ဆောင်ရွက်သွားရင်တော့စစ်ကောင်စီကကျွန်တော်တို့ကသုံးချနိုင်မယ်လို့ကျွန်တော်မမျှော်လင့်ဘူးခင်ဗျ
NUG အစိုးရအနေနဲ့ပေါ့နော်ပထမအဦးဆုံးဒီခန့်အပ်တဲ့ဒီရိုဟင်ဂျာဝင်ကြီးတူအနေနဲ့နောက်ပြီးတော့လည်းဒီလူခွင့်ရေးဆိုင်ရာဒုဝင်ကြီးအနေနဲ့တာဝန်ယူထားတဲ့ခါကျတော့ဒီရိုဟင်ဂျာတွေဘက်ကရိုဟင်ဂျာပြည်သူတွေဘက်ကအခုဒီ NUG ပေါ်သဘောထားအောင်ဘယ်လိုရှိလဲရှင
်ဟုတ်ကဲ့ကျေးဇူးတင်ပါတယ်ငကူတုံးကတော့ဟို reservation ရှိတာပေါ့လက်ခံမှုအပိုင်းမှာအရင်တုန်းကလည်းcases ဆက်ရိုဟင်ဂျာတွေကိုနိုင်ငံရေးကစစ်တပ်ကတုံးချခဲ့တဲ့ဟာရှိတယ်အစိုးရလုတ်တဲ့လူတွေကလည်းတုံချခဲ့တာရှိတယ်။ဥနုခေတ်ကနေစပြီးတော့ပေါ့။အခုချိန်ဒီမှာလည်းကျွန်တော်တို့ကတုံချပါမလားဆိုတော့အစိုးရရင်စိတ်တော်ရိုဟင်ဂျာတွေမှာရှိခဲ့တယ်။သို့တော့ကျွန်တော်တို့ဒီတမိုင်းမဖြစ်သေးတဲ့တမိုင်းမှာကျွန်တော်တို့ကဘေးထွက်ပြိတက်အနေနဲ့ရှိမနေခြင်းမူမြန်မာနိုင်ငံရဲ့ခင်ကျွန်တော်တို့ဒီနိုင်ငံတည်ဆောက်ရေးမှာဒီဇိုင်းမဲ့မဲ့ပါဝင်ခဲ့တယ်။အခုလိုအရေးကြီးတဲ့ချိန်မှာလည်းနိုင်ငံသားတယောက်အနေနဲ့ကြေပွန်ရမယ့်တာဝန်ကိုကျွန်တော်တို့ကကြေပွန်ထမ်းဆောင်ရမယ်။အခွင့်အရေးကြီးပဲကျွန်တော်တို့တောင်းဆိုနေတာမဟုတ်ဘူး။ခက်ခဲမှုတွေကြာကကျွန်တော်တို့ကလည်းပြီးစစ်နေတယ်ဆိုရယ်ဟာကကျွန်တော်တို့ဒီဘက်ကရိုဟင်ဂျာတွေဘက်ကနားလေလာတယ်နောက်ပြီးတော့မျိုးသားရေးဆိုရထဲမှာပါတဲ့သမရယီယဆကျွန်တော်တို့ဝင်ကြီးချုပ်ဒီဝင်ကြီးတွေဒုတိယဝင်ကြီးတွေရဲ့စုပေါင်းနိုင်ငံရေးစိတ်ဆန္ဒကရိုဟင်ဂျာကိစ္စချေရှိရင်မှဟိုနိုင်ငံတကာနဲ့ရှိရင်မရော့ဘူးဆိုတာကျွန်တော်တို့ကကျွန်တော်ရိုဟင်ဂျာတယောက်အနေနဲ့သိထားတယ်အစိုးရဖွဲ့ဝင်တယောက်ထက်ပေါ့လေဆိုတဲ့အခါကျတော့ဒီလူတွေနဲ့ကျွန်တော်ထိဆက်ဆက်မှုတွေကလုံးရတဲ့ဒီ3နှစ်ကျော်ကလေးကလောက်တဲ့ခါကျတော့အခုကတော့ဒီဆိုရဖွဲ့ဝင်တယောက်အနေနဲ့တော့သူတို့ရဲ့စိတ်ဆန္ဒမန်ကန်တယ်ဆိုတော့ကျွန်တော်ကသိတယ်အဲ့တော့မန်ကန်တဲ့နေရာမှာကတော့အကန့်အသတ်တွေကတော့ကျွန်တော်တို့စိန်ခေါ်မှုတွေရှိတယ်အဲ့တော့ဒီနေရာမှာရိုဟင်ဂျာတွေကိုဟိုအမကန်ချက်ရှိတဲ့အခင်ချင်းတစ်ခုကျွန်တော်ကဖန်တီးပေးတဲ့နေရာမှာရိုဟင်ဂျာတွေကလည်းပါဘူးလားဆိုဒီဘက်ကလည်းစံတန်ဖို့ကိုအခြေခံနဲ့ခြေလှမ်းမှုတွေဖြစ်ပေါ်နေတယ်